မြန်မာစစ်တပ်ဟာမနစ်ကအာဏာသိမ်းပြီးနောက်တနေ့မှာပဲမြို့ပြစစ်ဆင်ရေးတွေနဲ့တပ်ဖွဲ့တွေချထားရေးလက်နက်မဲ့ပြည်သူတွေကိုအသက်သေစေနိုင်တဲ့လက်နက်တွေအသုံးပြုချေမှုန်းရေးတို့နဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်စီစဉ်ချမှတ်ပေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်စာသစ်တစ်ခုမှာဖော်ပြထားပါတယ်လူလူအကြားအကြောက်တရားဝင်လာအောင်စနိုက်ပါသမားတွေနဲ့တိုက်ခတ်တာစစ်ပွဲတွေမှာလိုက်နာချစ်တုံးရမယ်စီရင်စည်းကမ်းတွေမပါတဲ့ညွှန်ကြားချက်တွေစစ်သားတွေကိုထုတ်ပေးပြီးမြန်မာစစ်ကောင်းဆောင်တွေကရောက်စိုးမှုတွေကိုကျွလွန်ခံခဲ့တယ်လို့45 Rights လူခွင့်ရေးအဖွဲ့နဲ့အမေရိကန်ရေးတက်ကတူဥပဒေဌာနတို့ကပူးတွဲပြုလုပ်တဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ရကြောင်းပြောပါတယ်ဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ193မျက်နှာပါအစီရင်ခံစာကိုမနေ့ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီး6လအကြာမှာလျှို့ဝှက်ပေါက်ကြားလာတဲ့အထောက်အထားတွေအပါအဝင်အသက်ရှင်ကျန်ရစ်သူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊မျက်မြင်သက်သေတွေ၊စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်ဟောင်းတွေစသဖြင့်ထွက်ဆိုချက်ပေါင်း128ခုလို့အပေါ်အခြေခံပြီးပြုစုထားတာလို့ဆိုပါတယ်။ဆန္ဒပြသူတွေနဲ့အမေရိကန်ပါတီဝင်တွေကိုလောက်ကျန်ဖမ်းဆီးဖို့ရဲတပ်ဖွဲ့ကိုညွန်ကြားထားတဲ့စာရွက်စာတမ်းအထောက်အထားတွေကိုလက်ခံရရှိခဲ့တယ်လို့အတီးပြုတ်ထားတာတွေနဲ့ကိုယ်တိုင်ညှဉ်းပန်းနှိပ်စက်ခံရသူတွေရဲ့ထွက်ဆိုချက်တွေကိုလည်းရရှိခဲ့တယ်လို့45 Rights အဖွဲ့နဲ့ရေးတက်ကတူတို့ကပြောပါတယ်။အဲ့ဒီပြစ်မှုတွေကျူးလွန်ခဲ့သူတွေကိုတန်ခါအရေးယူပြီးတရားစွဲဆိုခြင်းနဲ့လို့45 Rights အဖွဲ့ရဲ့အကြီးအကဲလည်းဖြစ်ဒီအစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့ Matthew Smith ကပြောပါတယ်။ဘယ်နေရာမှလုံခြုံမှုမရှိဘူးလို့ဆိုရမယ် Nowhere is safe လို့အမည်ပေးထားတဲ့ဒီအစီရင်ခံစာထဲမှာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအပါအဝင်စစ်တပ်နဲ့ရဲတပ်ဖွဲ့ကထိပ်တန်းအရာရှိကြီး62ယောက်ရဲ့အမည်စင်းကိုဖော်ပြထားပြီးသူတို့ကိုစစ်ရဆုမှုနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသင့်တယ်လို့အစိုးရခန်းစာကိုပြုစုသူတွေကအကြံပြုထားပါတယ်မြန်မာစစ်တပ်ဟာစစ်ရဆုမှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ကုလသမဂ္ဂကပြောဆိုပြီးသတင်းတစ်ပတ်အကြာမှာဒီအစီအစဉ်ကသာထွက်ပေါ်လာတာပါခင်ဗျာ